မြန်မာစိုးရအနေနဲ့အချင်းထောင်တွေတဲကအချင်းသား450ကိုအမေရိကန်သမ္မတအိုဘားမားမလာရောက်ခင်ပြန်လွှတ်ပေးမယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးကိုကိုးကားပြီးမြန်မာနိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြနေကြပါတယ်။ဒါပေမဲ့ဒီအထဲမှာနိုင်ငံရေးအချင်းသားတွေပါမယ်မပါဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီး Amnesty International ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Mr. Tikuma ကအခုလိုပြောကြားလိုက်ပါတယ်။
And the government is announcing that 450 prisoners, I mean, they could be criminals, we don't know. So we want them to publicly state.
အခုလှုပ်ပေးမယ်ဆိုရယ်450အထက်မှာရာဇဝတ်သားတွေဘလောက်ပါနေတယ်လဲဆိုတာကျွန်တော်မသိပါဘူး။ဒါကြောင့်အစိုးရအနေနဲ့ဘယ်သူတွေကိုလှုပ်ပေးမယ်ဘယ်သူတွေကိုလှုပ်ပေးရဲဆိုတာတည်ဝင်ထုတ်ပြန်ပေးဖို့လိုပါတယ်။တုံ့ကြည်မှုကြောင့်အချင်းကျနေသူတွေဘလောက်ပါတယ်ဆိုတာကိုဒီလိုထုတ်ပြန်တဲ့အခါမှာကျွန်တော်သိနိုင်မှာဖြစ်ပါတယ်။အခုအချိန်ဒီသူတို့ဟာဘာကြောင့်အလုံးကိုမလို့ပြနိုင်ဘူးလဲဆိုတာကျွန်တော်တို့သိနားလည်ရခက်ပါတယ
်။သမ္မတအိုဘားမားသွားရောက်မဲ့ခီးဟာမြန်မာနိုင်ငံအတွက်အတော်အကျိုးရှိမဲ့ခီးစဉ်ဖြစ်တဲ့အတွက်ဒီခီးစဉ်မတိုင်ခင်ယုံကြည်မှုကြောင့်ချင်းချနေသူအလုံးကိုလွှတ်ပေးသင့်တယ်လို့လည်းမစ္စတာဂူမာကဆက်ပြောပါတယ်
။ President Obama is giving going there is a big boost to the Burmese government, especially President. So releasing these people, it's not going to hurt.
သမ္မတဥပမာသွားရောက်မှခီးစဉ်ဟာမြန်မာနိုင်ငံအတွက်စိတ်ကိုအေးပါတဲ့ကြီးမားတဲ့အပြစ်မှုတရားဖြစ်ပါတယ်။ဒီချိန်မှာမြန်မာနိုင်ငံအနေနဲ့ယုံကြည်မှုကြောင့်အချင်းကျနေတဲ့အချင်းသားတွေအလုံးကိုလွှတ်ပေးဖို့လိုအပ်ပါတယ်။ဒါကိုကျွန်တော်တို့အမြဲတမ်းတောင်းဆိုနေကြတာဖြစ်ပါတယ်။ကျွန်တော်စီမမသားထားတဲ့စီရင်စရာယုံကြည်မှုကြောင့်အချင်းကျနေတဲ့လူတွေရဲ့အရေးအတွက်ဟာအများကြီးရှိနေပါတယ်။ဆိုတော့အခုလွှတ်ပေးလာတဲ့စီရင်နဲ့ကျွန်တော်နှိုင်းရှင်စစ်စစ်ကြည့်ပြတဲ့အခါမှာပဲနှစ်ယောက်ကြံသေးတယ်ဆိုတာကျွန်တော်ပြောနိုင်မှာဖြစ်ပါတယ်
။ဒီလိုနိုင်ငံရေးအချင်းသားတွေလွှတ်ပေးမယ်ဆိုတဲ့သတင်းကိုတော့နိုဝင်ဘာလ15ရက်နေ့ထုတ်အစိုးရသတင်းစာတွေမှာတရားဝင်ကြေညာမယ်လို့လည်းဥဇော်ထေးကိုကိုးကားပြီးမြန်မာအခြေစိုက်သတင်းဌာနတွေကဖော်ပြနေကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမစ္စတာအိုဘားမားမြန်မာနိုင်ငံကိုသွားရောက်တဲ့အခါတိုင်းရင်းသားပြည်ပခါတွေဖြည့်ရှင်ရင်းနဲ့အတူယုံကြည်မှုကြောင့်အချင်းကျခံရသူတွေအားလုံးလွတ်မြောက်ရေးကိုလည်းတောင်းဆိုနေကြတာဖြစ်ပါတယ်။